Saudi Arabia နိုင်ငံမှာပြည်ရင်းမှာပေါက်ဖွားလာတဲ့တချမ်းဖက်သမားတွေတမယိုးချဘာသာရေးတင်ကြမှုတွေကိုအသုံးချပြီးဘယင်းစနစ်ကိုထိရောက်အောင်လုပ်နေသူတွေရဲ့ချင်းချောက်မှုတွေတနေ့တခြားတိုးလာနေတာကိုတိုက်ဖြတ်နေရပါတယ်။ဒီသတင်းပတ်ထဲမှာပဲ IS စစ်တပ်ကြော်တွေနဲ့ဆက်နွယ်မှုရှိခဲ့တဲ့အဖွဲ့၃ဖွဲ့ကလူပေါင်း18ဦးကိုဖမ်းဆီးခဲ့တယ်လို့ Saudi လုံခြုံရေးတပ်တွေကပြောပါတယ်။ဒီတန်တဲ့ရှိသူတွေဟာ Saudi Arabia နိုင်ငံတဲကစီးပွားရေးနဲ့လုံခြုံရေးဆိုင်ရာတွေကိုပိတ်မထားတဲ့တိုက်ခတ်မှုကြီး၄ခုကိုလှုပ်ဆောင်မှုတွေစီစဉ်နေကြောင်းသတင်းရခဲ့တယ်လို့ Saudi အစိုးရဘိုင်း Saudi Press Agency ကပြောပါတယ်။ Saudi Arabia နိုင်ငံကို IS စစ်တွေးကြော်တွေကစစ်ကြေညာခဲ့တဲ့2014ခုနှစ်ကစပြီး IS တွေနဲ့ဆက်နွယ်တယ်လို့ဆဆွဲပြီးအဖမ်းခံရသူကယာနဲ့ချီပြီးရှိနေပါတယ်။ IS တွေနဲ့ဆက်နွယ်နေတဲ့အကြမ်းဖက်ဖွဲ့တွေဟာလုံခြုံရေးတပ်သားတွေနဲ့ Shia Bali အများပြားကိုပိတ်မထားပြီးလူသေဆုံးခဲ့တဲ့ပစ်ခတ်မှုတွေဘုံဖောက်ခွဲမှုအများပြားကိုလှုပ်ဆောင်ခဲ့တယ်လို့ Saudi တာဝန်ရှိသူတွေကပြောပါတယ်။American Bureau ထောက်လှမ်းရေး CIA ကဒါရိုက်တာ John Brennan ကလည်း IS စစ်သွေးကြော်တွေဟာဥရောပနဲ့ American မှာသာမက Saudi Arabia နိုင်ငံထဲမှာလည်းအကြီးအကျယ်ချင်းချောက်မှုတစ်ခုဖြစ်နေရှိနေတယ်လို့မကြသေးခင်ကပဲပြောကြားခဲ့တာပါ။